ယူကရိန်းနိုင်ငံဟာအရှေ့တောင်အာရှနိုင်ငံများအပြင်အာဆီယံနဲ့ဆက်ဆံရေးတိုးမြင့်နေပြီးဒီသတင်းပတ်နောက်ပိုင်းကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာတန်တမာရေးသဘောတူညီချက်တရားကိုလက်မှတ်ရေးထိုးဖို့ရှိနေပါတယ်။ယူကရိန်းနိုင်ငံသားရေးဝန်ကြီးဒီမီထရိုကူလီဗာဟာအရှေ့တောင်အာရှဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူညီချက် TAC ကိုလူကိုယ်တိုင်လက်မှတ်ရေးထိုးပြီးအာဆီယံအခမ်းအနားတချို့ကိုလည်းတက်ရောက်လိမ့်မယ်လို့ခန့်မှန်းရပါတယ်။PAC သဘောတူညီချက်ဆိုတာဟာတနိုင်ငံရဲ့အချုပ်အခြာနယ်နိမိတ်နဲ့အမျိုးသားရေးလက္ခဏာတွေကိုအပြန်အလှန်လေးစားလိုက်နာရေးအတွက်အာဆီယံကိုစတင်တည်ထောင်ခဲ့တဲ့အဖွဲ့ဝင်နိုင်ငံတွေက1986ခုနှစ်မှာချမှတ်ခဲ့တဲ့ငြိမ်းချမ်းရေးစာချုပ်ဖြစ်ပါတယ်။အာဆီယံအဖွဲ့ဝင်မဟုတ်တဲ့ယူကရိန်းနိုင်ငံနဲ့ဒီသဘောတူညီချက်ဟာတန်တမာရေးသဘောလာဖြစ်ပြီးရုရှားနိုင်ငံနဲ့စစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံကိုငွေကြေးနဲ့ရုပ်ဝတ္ထုတွေပေးအပ်ဖို့မဟုတ်ပါဘူးလို့ကမ္ဘောဒီးယားအစိုးရအကြီးတန်းအရာရှိတဦးကပြောပါတယ်ဒီနှစ်2022ခုနှစ်ဩဂုတ်လအထိ TAC သဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့အထက်အမေရိကန်တရုတ်နဲ့ရုရှားတို့အပါအဝင်49နိုင်ငံရှိပါတယ်အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ထမ်းဆောင်နေတဲ့ကမ္ဘောဒီးယားနိုင်ငံဟာဆိုရင်ရုရှားကယူကရိန်းပေါ်ကျူးကျော်မှုကိုမလအတွင်းကရှုံချထားပြီးအပြစ်ခံရစဲချဖို့အာဆီယံရဲ့သဘောထားကိုထုတ်ပြန်ခဲ့ပါတယ်။အလက်ကျဥက္ကဋ္ဌကမ္ဘောဒီးယားဟာအာဆီယံထိပ်သီးဆွေးနွေးပွဲနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေကိုအရှင်းအဖြစ်ကျင်းပမှာဖြစ်ပြီးရုရှားသမ္မတကိုယ်စားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဗရော့ဖနွမ်ပင်မြို့တော်ကိုလာရောက်မှာဖြစ်ပါတယ်ခင်ဗျာ။